စစ်ကောင်စီငြိမ်းချမ်းရေးအဖွဲ့နဲ့နိုင်ငံရေးပါတီများအစုအဖွဲ့တို့ဒီတစ်ပတ်ထဲတွေ့ဆုံပြီးဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စတချို့ကိုဆွေးနွေးပါတယ်။ပြီးခဲ့တဲ့နှစ်ဆီယနာသိမ့်ပြီးနောက်ပိုင်းပြောင်းလဲဖွဲ့စည်းထားတဲ့ NSPNC ခေါ်အမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဆိုင်ရာပါတီများအစုအဖွဲ့ရဲ့အလို့အဖွဲ့တို့ဆွေးနွေးကြတာပါ။ NSPNC ဥက္ကဋ္ဌဖြစ်တဲ့ဒုဗိုလ်ချုပ်ကြီးရာပြည့်ဦးဆောင်ပါဝင်ခဲ့တဲ့ဆွေးနွေးပွဲအပေါ်တိုင်းရင်းသားနိုင်ငံရေးသမားတချို့ရဲ့အမြင်တွေကိုတော့ကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဆိုင်ရာနိုင်ငံရေးပါတီများအစုအဖွဲ့ရဲ့အလို့အဖွဲ့ခေါင်းဆောင်ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီ SNDP ဥက္ကဋ္ဌဦးဆိုင်အိုင်ပေါင်းက
ကျွန်တော်တို့ဆက်တဲ့ချက်ပြင်ပြတဲ့ဟာက၃လေးချက်လောက်တော့တဘောတူလို့ရသွားတယ်ပေါ့ဗျာ။ဟိုအကြီးဆုံးတစ်ချက်ကတော့ဗျာဟိုပုံမှန်၆တစ်ပေါ့ဗျာနော်။ကိုတိုင်းနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုကိုလွတ်တော်ကနေပြီးတော့ရွေးချယ်လို့ရတာပေါ့။သမရခန့်စရာမလိုတော့ဘူးလေ။ကိုပိုင်အုပ်ချုပ်ခွင့်တဘောမျိုးရသွားတာပေါ့ဗျာ
။အာနာမသိခင်ဒီပါတီအစုအဖွဲ့မှာအရင်ပါခဲ့တဲ့ရွေးကောက်ပွဲအနိုင်ရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်တို့မပါတော့တဲ့ဒီဆွေးနွေးပွဲရဲ့နောက်ဆုံးရလဒ်အပေါ်မေးရမှာ ANP ရခိုင်မျိုးသားပါတီဥက္ကဋ္ဌဦးသာထွန်းလှက
ကျွန်တော်ကဒီအစည်းအဝေးကိုလေ information သိရထားတာမရှိတဲ့အတွက်ကျွန်တော်ဘက်ကတော့သိပြောစရာမရှိသေးဘူးဒါပေမဲ့ကျွန်တော်သီးသလောပြောရင်တော့ကဒီနိုင်ငံရေးပါတီအစုအဖွဲ့ဆိုတဲ့ဒီအခုဖွင့်ထားတဲ့အဲဒီအစုအဖွဲ့ကတော့ကတလားတကြိမ်လောက်တော့ကအခုဖွင့်ဆိုတဲ့ဘုရှူရပြည့်ဦးဆောင်တဲ့ committee တော့ကတလားတကြိမ်လောက်တော့ကပုံမှန်လောက်ဒီလာပန်တွင်းတော့မှတွေးဆုံဖြစ်တယ်ဆိုတော့ကျွန်တော်သိကြတယ်။ဒါပေမဲ့ပုံမှန်လင်းပြောရင်ကျွန်တော်တို့လည်းအဲ့ဒီပေါ်မှာကျွန်တော်တို့ဒီပါတီကတောင်းပန်ပြထားတဲ့ပုံကိုပိုင်နေတယ်တော့မှတိတ်ကြည်ကြည်ပြန်ပြန်ကျွန်တော်တို့တိတ်ပေါ်မှာဆွေးနွေးဖြစ်တဲ့အရှင်နေမျိုးတော့တိတ်မရှိဘူး။ဘာဖြစ်ဆိုရင်ဒီဆွေးနွေးပွဲတွေကလေဟိုတိတ်အရွေးကဟိုမြန်မြန်ဆန်ဆန်မရှိဘူးအလွန်တကျနှိကွေတဲ့ပုံစံမျိုးပဲရှိတယ်အဲ့ဒါကြောင့်ဒီအရွေးကရှိမလားမရှိဘူးလားဆိုတဲ့အပေါ်မှာတော့ကျွန်တော်တို့စောင့်ကြည့်ရအောင်မထင်သေးဘူ
း။အဲ့ဒီတော့အခုသဘောတူထားတဲ့ဖွဲ့စည်းပုံဆိုင်ရာပြောင်းလဲမှုပေါ်ဆက်မေးရမှာဦးသာထွန်းလာကပဲ
။ဒီပုံမှန်26တဲ့ကိုပြင်မယ်ဆိုတော့ကလွန်ခဲ့တဲ့လကလေးဒီ UPDGC နဲ့ဒီနိုင်ငံရေးပါတီအစုအဖွဲ့နဲ့ဒီဘူချိုကြီးရပြည့်ဦးဆောင်တဲ့ဒီ NLSPC ကော်မတီနဲ့ဆွေးနွေးတာမှာတော့ကအဲ့လိုပုံမှန်26တဲ့ကိုပြင်ဖို့ဥစ္စာကိုတဖို့တူညီမှုကျွန်တော်တို့အဲ့လိုကြားမိတယ်။ဒါပေမဲ့ဒီနှစ်ချက်တွေကိုပြင်မယ်ဆိုတာကဒီဖွဲ့စည်းပုံရှင်ရဲ့ဥပဒေကိုပြင်မယ်ဆိုရင်ဖြတ်တော့ရှိရမယ်။ဖြတ်တော့ကတစင်ပြင်မှရမယ်ဆိုတဲ့တဖို့ထောမျိုးဟိုပဲတဖို့တူတွေလို့ကျွန်တော်တို့ကအဲ့လိုဟိုမြင်တယ်။အဲ့ဒါကြောင့်ပုံမှန်နှစ်ချက်တွေကိုပြင်ဖို့တဖို့တူတွေဆိုတာကအဲဒီနတ်ဆက်ကကောင်စီကဟိုညွှန်မဲ့ထားတဲ့ဒီ2023ရွေးကောက်ပွဲအလမ်းမှာလွှတ်တော်ပေါ်လာရင်ပြင်ဖို့အတွက်ကျွန်တော်ဖက်ကအဲ့ဒါကိုသဖို့တူတယ်ဆိုတော့သဖို့တော်မျိုးကိုပေးတယ်လို့တော့ကျွန်တော်အဲ့လိုနားလေတယ
်ဒီနေရာမှာအခုသဘောတူညီထားတာကနေရှေ့ဆက်ဖြစ်လာနိုင်မှုကိုဆက်မေးရမှာ SNDP ဥက္ကဋ္ဌဦးဆိုင်အပေါင်းက
ဟိုအခြေခံဥပဒေရလေသူကလက်နှစ်ပဲတက်တန်းရှယ်တနည်းပြတော့6လ၄ကြိမ်တက်တန်းပို့မယ်ပြီးလို့ရှိရင်ကာလုံကိုပြန်ပြီးတော့အာဏာလွှဲပြောင်းရမလဲကာလုံဆိုတော့အဲ့ဒီမှာအကြီးဆုံးကယာယီသမ္မတအမေဆွေအကြီးဆုံးဖြစ်သွားပြီပေါ့အမေဆွေက6လတော့တွင်မှာသူကရုပ်ကပွဲလုပ်ပေးဖို့တော့သူတာဝန်ရှိတာပေါ့နော်အဲ့ဒါကြောင့်လို့ပြောနေကြတာဒီဝန်ကြီးချုပ်ကလည်းပြောတော့ဩဂလ2023ကျရင်ရုပ်ကပွဲပြန်လုပ်မယ်လို့ပြောတယ်ဒါပေမဲ့ရုပ်ကပွဲကျွန်တော်တို့ခံမှန်းကြည့်တာပေါ့နော်ဩဂလကြီးကမိုးတင်းဖြစ်နေတော့ဤုံရေးကာလ3လဆိုတော့လည်းတိုးတိုင်တာပေါ့နော်ပြောလို့မရအောင်နော
်အဲ့ဒီတော့ရေကောက်ပွဲတွေကနောက်ကိုဆုတ်သွားနိုင်တဲ့အနေအထားရှိတဲ့သဘောလားလို့မေးရမှာဦးဆိုင်အိုင်ပေါင်းကပဲ
အဲနောက်ဆုတ်လဲအများဆုံး3လပေါ့ကျွန်တော်ထင်တာရာသီဥတုကြောင့်ပါခက်မှန်းတာပေါ့နော်အဲ့ဒီလလည်းဖြစ်နေတယ်နောက်လဲ4လ3လလောက်ဆုတ်နေတယ်ဘာလို့လဲလက်နာ3လကျွန်တော်စဉ်းစားတာပြုံးရေးကာလ3လပေးရမယ်လေဟို2030တုန်းကလဲနိုဝင်ဘာလောက်တယ်ဗျာ15လဲနိုဝင်ဘာ2020လဲနိုဝင်ဘာပဲမလားအားလုံးကနိုဝင်ဘာလပဲလောက်တာများကျွန်တော်နိုင်ငံကနိုဝင်ဘာလမှာဆောင်းတွင်းထောက်တွေ့တဲ့ရာသီရောက်တာပေါ့အဲ့ဒီအချိန်ကျမှမိုးလေတုတ်ကစ်ပေါ့အဲ့ဒီအချိန်ဖြစ်ဖို့များတယ်လို့ပဲကျွန်တော်ကညှို့လင်းရတယ်နော်ညှို့လင်းရတယ်ကျွန်တော်လည်းမတိကြောက်လေနော
်အခုလိုရွေးကောက်ပွဲမတိုင်ခင်မှာစစ်ကောင်စီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကြားဆွေးနွေးပွဲရလဒ်တွေကလည်းအရွေးသိမ့်မရှိသေးတာမို့ လက်ရှိရခိုင်ကလွယ်ပြီးတိုက်ပွဲဖြစ်နေတာတွေပိုပြင်းထန်လာမှာစိုးရိမ်နေရတယ်လို့လည်း